ီးရီးယားနိုင်ငံအလက်ပုံမြို့အနောက်မြောက်ပိုင်းကရွာပေါင်း၁၂ရွာကျော်ကို၁၂ရွာကျော်ကိုအစိုးရတပ်တွေပြန်လည်ထိန်းချုပ်နိုင်ပြီလို့စီးရီးယားစစ်တပ်ကပြောပါတယ်။စီးရီးယားပြည်တွင်းစစ်ပွဲအစောပိုင်းကာလကလေးကဒဘုံမြို့သိမ်းပိုက်ထားခဲ့တဲ့ဒေသကိုအစိုးရတပ်တွေဘက်ကပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးစားနေကြမှာပဲ။အခုလိုပြန်လည်သိမ်းပိုက်နိုင်ခဲ့တာပါ။အိဒီချင်းအစ်ဒလစ်နယ်တွေကခန့်ချိတ်ခုံးမြို့နာကရွာတော်များများကိုလည်းသမရဘာရှာအလ်အဆတ်ကိုတစ်ဆာခံတဲ့တပ်တွေကသိမ်းယူနိုင်ခဲ့တယ်လို့ဒေတာဝင်းသတင်းစင်မြစ်တွေကပြောပါရယ်ဒီနေ့ကနေတော့ကဆီးရီးယားအစိုးရတပ်တွေနဲ့ဒဘုံတွေဂျီဟတ်စစ်ပွဲဆင်နွှဲနေကြတဲ့စစ်သွေးကြွတွေနဲ့တိုက်ပွဲပြင်းထန်ခဲ့တယ်လို့လူခွင့်ရေးဆိုင်ရာဆီးရီးယားစောင့်ကြည့်အဖွဲ့ကပြောပါရယ်နိုင်ငံတွေကတခြားလက်နက်ကိုင်အဖွဲ့အလုံးကိုအကြမ်းဖက်အဖွဲ့တွေလို့ပြောနေတဲ့ဆီးရီးယားအစိုးရဘက်ကတော့အလက်ပိုအနောက်မြောက်ပိုင်းနဲ့အစ်ဒလစ်နယ်နေရာတော်တော်များများမှာအကြမ်းဖက်အဖွဲ့တွေနဲ့တိုက်ပွဲမှာအစိုးရတပ်တွေဘက်ကမြင်းများဆန်းဆန်းရှေ့တိုးထိုးစစ်ဆင်နိုင်ခဲ့တယ်လို့အစိုးရပိုင်းစာနာသတင်းကဖော်ပြပါရယ်နိုင်ငံတောင်ပိုင်းဒမတ်စကပ်စ်မြို့တော်နဲ့မြောက်ပိုင်းကဒီအလက်ပိုမြို့ကိုဆက်တွေ့ထားတဲ့ M5 အဝေးပြေးလက်မကြီးကိုအစိုးရတပ်တွေဘက်ကထိန်းချုပ်လိုက်ပြီးနောက်မှာအခုလိုတိုက်ပွဲတွေဖြစ်ပွားတာဖြစ်ပါရယ်